တောက်ချနေကကစားတဲ့ Wolves နဲ့ Man City တို့ပွဲမှာ Man City အသင်းအဝေးခွင့်မှာရင်းနှီးသွားတာကြောင့်ဒုတိယအဆင့်က Leicester City ကိုဖြုတ်ချနိုင်မဲ့အခွင့်အလမ်းလက်လွတ်သွားပါတယ်။ပွဲချိန်12မိနစ်မှာ Man City အသင်းက Morris အနီးကပ်ပြပြီးအထုတ်ခံလိုက်ရတာကြောင့်ပွဲပြီးတဲ့အထိ10ရောင်းနဲ့ကစားပြီးရင်းနှီးသွားတာပါ။ Morris အထုတ်ခံရပြီး13မိနစ်အကြာမှာ Sterling ရဲ့သွင်းဂိုးနဲ့ Man City ကအဖွင့်ကိုရပါတယ်။တခါမိနစ်50မှာလည်း Sterling ရဲ့သွင်းဂိုးနဲ့ပဲဒုတိယဂိုးရပြီး2ဂိုးပြတ်နဲ့ဦးဆောင်ကစားနေခဲ့ပြီးတဲ့နောက်အင်ရှင် Wolves အသင်းကခြေပဂိုးတွေအပြင်အနိုင်ဂိုးကိုပါသွင်းယူသွားတာပါ။Wolves အတွက်ဂိုးတွေကို55မိနစ်မှာ Traoré 72မိနစ်မှာ Jimenez နဲ့89မိနစ်မှာ Doherty တို့ကသွင်းယူပေးတာပါ။ Man City ဟာဒီပွဲရင်းနှီးသွားတာကြောင့်တရေကျယူနဲ့ဒုတိယနေရာရောက်နိုင်မဲ့အခွင့်အလမ်းကိုလက်လွတ်သွားပြီး Leicester နောက်မှာတမတ်အကွာနဲ့တတိယအဆင့်မှာပဲဆက်ရှိနေပါတယ်။ဇယားထေကဆက်ပြီးဦးဆောင်နေတဲ့ Liverpool အသင်းကတော့ထိပ်အသင်းတွေထဲမှာကစားပွဲတစ်ပွဲရော့နေတဲ့အပြင်ဒုတိယနေရာက Leicester ကို73မှာဖြတ်ထားပါတယ်။ဒီကနေ့မှာတော့ Brighton နဲ့ Bournemouth, Southampton နဲ့ Crystal Palace,Newcastle နဲ့ Everton, Watford နဲ့ Villa, Norwich နဲ့ Spurs, West Ham နဲ့ Leicester, Burnley နဲ့ Manchester United တို့ပွဲစဉ်20ရှင်းနိုင်ကြသောဖြစ်ပါတယ်ခင်ဗျာ။